အခုကျမတို့ Skype ကနေပြီးတော့တွေ့ဆုံမေးမြန်းမဲ့သူကတော့ဗြိတိန်နိုင်ငံ Leeds မြို့မှာနေထိုင်နေတဲ့မြန်မာဆရာဝန်ဒေါက်တာတက်ကူကူပဲဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေကိုသူတို့တိုက်ဖြတ်ရေးပေါ့နော်။ခုခံကာကွယ်ဖို့ကြိုးပမ်းနေတဲ့အနေအထားနောက်ဆုံးအခြေအနေကိုသိရဖို့ဖြစ်ပါတယ်။ဟုတ်ကဲ့ဆရာကြီးအခုဒီဗြိတိန်နိုင်ငံမှာဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေကတဖြည်းနဲ့လည်းညံလာပြီပေါ့နော်။အဲ့တော့အဲ့ဒီရဲ့နောက်ဆုံးအခြေအနေနဲ့ဒီကူးစက်မှုကိုကာကွယ်ဖို့ကြိုးပမ်းနေတဲ့အခြေအနေကိုပြောပြပါဦးရှင်။
အစိုးရတရားဝင်ထုတ်ပြန်တဲ့ cases ကစုစုပေါင်း 1,543 ယောက်ပေါ့နော်သူတို့ယောဂါပိုတွေ့ရှိပါတယ်အဲ့ဒီအထဲမှာ55ယောက်ကတော့ဆုံးသွားပါတယ်ပေါ့နော်24နာရီတွင်းမှာပေါ့နော်အစ်စ်ဖြစ်တဲ့ case က181ယောက်အခုခံရပါတယ်အဲ့တော့ဝန်ကြီးချုပ် Boris Johnson ကနေပြီးကျွန်တော်တို့ဒီနေ့ပဲမိန့်ခွန်းပြောသွားပါတယ်ပြီးရခါမှာသူ့ဘေးမှာလည်းဒီပေါ့နော်ဟို scientist တွေလည်းပါပါတယ်ပြီးလို့ရှိရင်ဒီဟိုပါဘို့သူ advisor တွေပါပါပါတယ်သူတို့ကဘာပြောလဲဆိုလို့ရှိရင်ဟော community ထဲမှာပေါ့နော်လူဒီလူငယ်အိမ်ကြီးရက်ွက်တွေထဲမှာရှိတော့ပြည်သူလူထုထဲမှာချောင်းဆိုးတာပေါ့ဇက်တိုက်ချောင်းဆိုးတာဒေါင်းမို့ရင်အပြားတက်တာရှိလို့ရှိရင်တဲ့သူမိမိကိုယ်တိုင်ဒါမှမဟုတ်ရင်မိမိရဲ့ပေါ့နော်မိသားစုဝင်ထဲမှာတယောက်များဖြစ်ခဲ့လို့ရှိရင်တဲ့14ရက်အပြည့်မထွက်ပါနဲ့တဲ့သူကအပြင်ဘာပြောလဲဆိုလို့ရှိရင်ဖြစ်နိုင်ပေါ့နော်ဖုတွေပါလေ online မှာစားလို့ရပါတယ်တဲ့ပြီးလို့ရှိရင်ပေါ့ကိုယ့်ရဲ့ရက်ွက်ချက်မှာရှိတဲ့လူတွေရနေပြီးတော့လဲကြားမာတဲ့လူတွေကနေကိုယ့်ကိုလာပြီးတော့ပို့ပေးလို့ရပါတယ်တဲ့ family members ဖြစ်ဖြစ်ပေါ့နော်ဒါမှမဟုတ်ငွေချင်းတွေဖြစ်ဖြစ်လာပို့လို့ရပါတယ်တဲ့အဲ့လိုပြောတယ်ပြီးတော့တော်ယုံတန်ယုံဒီလိုမျိုးဖြားချောင်းဆိုးယုံနဲ့လူကကောင်းကောင်းမွန်မွန်အိမ်ထဲမှာနေထိုင်နိုင်တယ်ဆိုလို့ရှိရင် emergency ကိုဖုန်းမဆက်ကြပါနဲ့တဲ့ online မှာကြည့်ပြီးတော့ဒီကျမရဲ့ဝန်ကြီးဌာနကဘာတွေညွှန်ကြားချက်ထုတ်ပြန်လဲဆိုတာကိုနေ့စဉ်နဲ့အမျှကြည့်ပါတဲ့နေ့စဉ်နဲ့အမျှနိုင်နဲ့အမျှကြည့်ပါဘာလို့ဆိုနေ့စဉ်နဲ့အမျှနိုင်နဲ့အမျှပြောင်းလဲနေလို့ပါတဲ့ပြီးတဲ့အခါမှာသူကဘာပြောလဲဆိုလို့ရှင်တကယ်တည်းရောက်လူချင်းချင်းထိတွေ့ဆက်ဆံမှုအနည်းဆုံးဖြစ်အောင်နေရမဖြစ်နိုင်အိမ်မှာနေပြီးတော့ work from home ပေါ့အိမ်ကနေအလုပ်လုပ်ချင်းလုပ်နိုင်ပါတယ်တဲ့ပြီးလို့ရှိရင်ပေါ့နော် emergency အလွယ်လို့စိတ်ဝင်လာကြပါနဲ့တဲ့ဆိုတော့အခုရုပ်ရှင်လုံးတွေ night club တွေဘာတွေလို့ရှိရင်ပြဆက်ကြရတာပေါ့နော်ပြီးလို့ရှိရင် conference တွေပြီးလို့ရှိရင် pub တွေတော့ beer တွေတောက်တဲ့နေရာအဲအကုန်လုံးပိတ်ခိုင်းပါတယ်ပြီးလို့ခရီးသွားရင်မလိုအပ်ဘဲနဲ့ခရီးသွားရတာတွေအားလုံးရှောင်ကျင်ပါတယ်ပြီးရခါမှာလူစုလူဝေးနော် family gathering တငယ်ချင်း gathering တွေအားလုံးလည်းမလုပ်ပါနဲ့လို့ပြောပါတယ်တက်ကြီးရွယ်ပေါ့အသက်80အထက်နဲ့တဲ့ပြီးရင်ပေါ့နော်ယောဂါတွေရှိတဲ့လူတွေကိုယ်ဝင်ဆောင်နေပေါ့နော်တန်းနိုင်အပြင်မထွက်ဖို့ပို့ပို့မှာပါတယ်ပြီးတော့သူအဓိကပြောသွားတာကတော့ယောဂါတွေအများကြီးရှိလို့ဥမာကြောက်ကတ်ယောဂါဖြစ်နေနာလာရှိယောဂါတွေပေါ့နော်စီချုံယောဂါတို့ကြောက်ကတ်ယောဂါတို့အဲ့လိုမျိုးလူမမာတွေဆိုလို့ရှိရင်လည်းဆက်နပ်ပတ်တော့မှအိမ်ပြေအောင်မထွက်ခိုင်းပါဘူးလေအဲ့လိုပြောသွားပါတယ်ခင်ဗျာ
ခုဒီဗြိတိန်နိုင်ငံမှာဗိုင်းရပ်စ်ကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့ဟိုဇင်းမြစ်အကြောင်းရင်းကိုပေါ့နော်ဘာကြောင့်ဗြိတိန်နိုင်ငံကူးစက်လာလဲဆိုတဲ့အကြောင်းရင်းကိုသိရပြီလားရှင
်အခုပို့အစိုးရတရားဝင်ဘာမှမထုတ်ပြန်သေးဘူးဒါပေမဲ့ကျွန်တော်တို့ရဲ့ experience တရားနဲ့တရားအခုပေါ့နော်ဆရာဝန်ချင်းချင်းပြောကြတယ်ဆေးရုံချင်းချင်းပြောကြတာဘာတွေးစီရလဲဆိုကျွန်တော်တို့ကအတိအကကူးလာတာကဥရောပတိုက်ကကူးလာတာပါအီတလီတို့ပြင်သစ်တို့စပိန်တို့ဘက်ကနေကျွန်တော်တို့ပါလာတာပါ
โอเคအဲ့တော့ဆရာတို့အခုဆေးရုံခြေနေရောဒီခုဗိုင်းရပ်စ်ကူးစက်မှုခံရတဲ့လူနာတွေရောက်နေပြီလားဆရာတို့ဆေးရုံခြေနေရောဘယ်လိုရှိလဲ
ကျွန်တော်တို့ကတော့အခုပေါ့နော် suspected case တွေကိုတတ်တတ် ward တစ်ခုနဲ့ထားပါတယ်ပြီးလို့ရှိရင်ကျွန်တော်တို့ infectious disease specialist လည်းမဟုတ်ပါဘူးကျွန်တော်ကဟိုရေကောင်း specialist လည်းမဟုတ်ဘူးကျွန်တော်ကတကယ်ကျွန်တော်ရဲ့အဓိကကျွန်တော်ကဆေးရုံဆရာအထူးကူဆရာဝန်မှာဒါပေမဲ့ကျွန်တော်တို့က general physician တဲ့မှာလည်းပါတဲ့အတွက် internal medicine တဲ့မှာလည်းပါတဲ့အတွက်အဲ့ဒါတွေကိုကြည့်ရပါတယ်အဲ့ကျွန်တော်ဘယ်လိုလုပ်ထားလဲဆိုလို့ရှိရင်အခန်းနေမှာ negative pressure လို့ခေါ်တယ်လေတွေကိုဆုပ်ယူတဲ့ဆက်နေနေထားတဲ့အခန်းနေကိုအဲ့ဒီ suspected case တွေအတွက်ပေါ့နော်တန်တရားရှိတဲ့ case တွေအတွက်တတ်တတ်ထားပေးပါတယ်ထားပေးပြီးမှအရင်ဆုံးသူတို့ကို test လုပ်ပါတယ် test က within 24 hours မှာပြန်လာပါတယ်လာလို့ရှိရင် positive ဖြစ်ရင် positive ဖြစ်တဲ့အလျောက်သွားပါတယ်ပြီးတော့လူတယောက်မှာတဲ့လူ20မှာတယောက်ကပေါ့နော် intensive care သွားမယ်လို့အဲကျွန်တော်တို့တပ်ပွားလုပ်ထားပါတယ်ခံမှန်းကြပါတယ်အဲတော့ကြာတော့သူက UK မှာ United Kingdom တနိုင်ငံလုံးမှာ intensive care မှာ ventilator အလုံး9000ရှိပါတယ်အဲတော့အဲ့ဒီအလုံး9000ပို့ရင်ဘာဖြစ်မလဲဆိုရအောင်လူတွေကတော်တော်ကိုစိုးရင်ကျွန်တော်တို့ဆရာဝန်တန်းဝန်လည်းစိုးရင်နေကြပါတယ
်ဒီတိုင်းနိုင်ငံကစီးချိုထူကူဆရာဝန်ဒေါက်တာတက်ကိုကို Skype ကနေဆက်သွယ်မေးမြန်းခဲ့တာပါရှင်ကျွန်မအင်ဂျင်နိုင်ပါ